မင်္ဂလာပါခင်ဗျာ AOR ရဲ့အတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်အခုနားဆင်ရမှာကတော့ AOR ကပတ်စင်တင်ဆက်နေတဲ့အေဒီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကိုပြက်ချေမုံမလားဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါတယ်ကျွန်တော်ကတော့ AOR မြန်မာဘိုင်းအေဒီတာကျော်ခပါကျွန်တော်နဲ့အတူတူဆွေးနွေးမဲ့သူကတော့ AOR ရဲ့အေဒီတာချုပ်ကိုအောင်စောဖြစ်ပါတယ်ကိုအောင်စောမင်္ဂလာပါ
မင်္ဂလာပါကိုကျော်ခ
โอเคအခုရပိုင်းမှာကျွန်တော်တို့မြင်တွေ့နေရတာကတော့ဒီနေပြည်တော်ကဟုတ်လားစစ်ကောင်းဆောင်တည်ထားတဲ့မာရဝီဇယရုပ်ပွားတော်မြတ်ကြီးရဲ့ရင်ပြင်မှာဒါဖျားဘူးတွေစီကားနေတာကျွန်တော်တွေ့ရတယ်ဗျာဆိုတော့အဲ့ဒီဖျားဘူးတွေကဒီတာမန်ပြည်သူတွေတော့မဟုတ်ဘူးဒါပေမဲ့ဒီစစ်ကောင်းစီက29ရက်နေ့မှာလုံမဲ့ဟုတ်လားဒီ96နှစ်မြောက်တက်မတော်နေအခမ်းအနားအတွက်ရီဟာဇယ်လုပ်တဲ့ကြိုတင်ပြင်ဆင်နေတဲ့စစ်ကြောင်းတွေကိုကြီးရည်လေးစစ်ကြောင်းတွေကိုဒီဖျားဘူးပို့တာပေါ့လေဆိုတော့မြင်ရတာကတော့ဒီနှစ်ဒီတက်မတော်နေကိုလည်းခန်းခန်းနာနာလုပ်မဲ့သဘောကိုပြနေရပေါ့ဆိုတော့မြေပြင်မှာစစ်ဒီလောက်ရှုံးနေတဲ့အခြေအနေမှာဒါတာမန်မဲဆိုတဲ့သဘောကိုပြကျင်တာလားဘယ်လိုမြင်လဲတာ
ဟုတ်ကဲ့ဒီ96နှစ်မြောက်တက်မတော်နေအခမ်းအနားပေါ့နော်အဲ့ဒီမှာနိုင်ငံရေးရည်ချက်၃ချက်၄ချက်လောက်ကျွန်တော်သွားတွေ့တယ်အဲ့ဒီမှာတို့တောင်ရဲ့ရေး၃ပါးကထိတ်ဆုံးသွားပေါ့ပြီးတော့အရာဥထိပ်ပိုင်ဆိုင်ရာအခုအရာဥထိပ်ပိုင်ဆိုင်ရာမယ်နော်တပ်ပိတ်ကဝဲရမယ်ဆိုတော့တစ်ချက်ပေါ့နံပါတ်1ကတော့ရေးကြည့်တိုင်းမိသားဘွာပြောရေးနဲ့စားရိတ်ခဖူလုံရေးလုပ်ငန်းစဉ်ဒါဘာတွေဖြစ်နေလဲဒီပြင်မှာခုနမေးသွားတယ်ဘာတွေဖြစ်နေလဲဆိုတော့လည်းပြန်တိုင်းရှင်းမယ်ဆိုရင်တော့တိုင်းပြည်အခြေအနေဘယ်ရောက်လဲဆိုတော့ကျွန်တော်မြင်နေတယ်နံပါတ်3ချက်ကတော့နောက်တစ်ချက်ကတော့တွေ့ရတော့တိုင်းပြည်မှာရှိတဲ့ဗကရီလောက်ချက်အဲ့ဒါဒီငွေအေဂျင့်ရေးစီလုံးငွေညို့ရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးတွေပေါ့နော်အခြေခံနဲ့ပြည်တော်စုကြီးပေါ်ထွန်ရေးဆိုတာကျွန်တော်တွေ့ရတာဖြစ်ပါတယ်အဲ့ဒါကသတင်းစာမှာပါတာဖြစ်တယ်တက်မလို့နေ့တိုင်းမှာတော့ယူနီဖောင်းအသစ်ထုတ်ဝတ်တယ်တနက်သစ်တွေကိုထုတ်ပြတယ်ပြီးတော့တင်ကားတွေနဲ့ထုတ်ပြတယ်ဒုံးမြန်တွေထုတ်ပြတယ်အလီမြန်တွေထုတ်ပြတယ်ဟယ်လီကော်ပတာတွေထုတ်ပြတယ်ပေါ့နော်ဒါတက်မလို့နေ့တိုင်းမှာမြန်မာစစ်တပ်ကနေလုပ်နေကြလုပ်ငန်းစဉ်တွေပဲဖြစ်ပါတယ်တကယ်တကယ်မြေပြင်မှာတော့တိုက်တိုင်းရှုံးတဲ့စစ်တပ်ကြီးဖြစ်နေတာကိုကျွန်တော်တွေ့ရတယ်စစ်ကောင်းဆောင်တွေကဒီနေ့အထိပြောနေတာ standard army ဆိုတာကိုပြောတယ်။ဒီညင်ရေးပြောတယ်စီလုံးညွညွညွပြောတယ်။ဒါတွေနဲ့ဆန့်ကျင်ဘက်ဖြစ်နေတာမြေပြင်မှာရှိတဲ့အနေအထားတွေဖြစ်တယ်ပေါ့နော်။မြန်မာစစ်တပ်ကတကယ်တကယ်မှာတော့အရွာတွေကိုဝင်တယ်။လူတက်တယ်၊မီးရှို့တယ်၊လက်နက်ကင်တက်အဆင့်တော့ပဲရှိတယ်ဆိုပြီးတော့ပြည်သူတွေကြားထဲမှာရောပြည်ပမှာရောမီဒီယာတွေကမှကြောက်ပြနေတာဖြစ်တယ်ပေါ့နော်။ဒါအပြင်အရေးကြီးဆုံးကတော့ဒီချိန်မှာမြန်မာစစ်တပ်ကလူထောက်ခံမှုအ ਨੇ ဆုံးရနေတဲ့မြန်မာစစ်တပ်ဖြစ်နေတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဆိုတဲ့အခါကျတော့တမရုံနေကိုသူတို့ကျင်းပမဲ့ယက်တိချက်တွေကတပိုင်းတကယ်တကယ်တော့မြေပြင်မှာကတော့ game over ဇလန်းဆုံးနေတာကိုကျွန်တော်တို့မြင်ရတယ်လို့ပြောရမှာဖြစ်ပါတယ်။တကယ်တော့ဖြစ်စေချင်တာတကယ်ကတော့ပြည်သူတွေဖြစ်စေချင်တာကတော့ကျွန်တော်တွေးကြည့်လို့ရတာပါလဲဆိုတော့မြန်မာစစ်တပ်ကဘလို့ reform လုပ်မလဲဆိုတာအဓိကအချက်ကိုကျွန်တော်ကထင်ပါတယ
်။မြေပြင်ချင်းနေနဲ့အများကြီးကွဲလွဲနေတာ
ဟုတ်တယ်ဖြစ်ပါတ
ယ်။ဆိုတော့ဒီတမရော်ရဲ့အခြေအနေနဲ့ပတ်သက်တဲ့အကြောင်းအရာပဲပေါ့လေဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစစ်အခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကနေကြည့်တဲ့အခါမှာအမြင်နှမျိုးဖြစ်နေတာကိုကျွန်တော်သတ်တွေ့ရတယ
်
အဲ့မှာတချို့နိုင်ငံတွေကမြင်တာကကြတော့ဒီစစ်တပ်ကိုဒီကာလမှာအပြတ်ချေမုန်းတိုက်ခိုက်နိုင်လိမ့်မယ်ဒီ ERO နဲ့ဒီဒေါ်လာရေးတက်တရအပြတ်ချေမုန်းတိုက်ခိုက်နိုင်လိမ့်မယ်လို့ပြောနေတဲ့ယုံကြည်နေတဲ့သူတွေရှိသလိုဒီစစ်တပ်ကိုအပြတ်ချေမုန်းနိုင်မှာမဟုတ်ဘူးသူတို့နဲ့ဆွေးနွေးလမ်းစဉ်သွားရမယ်ဆိုပြီးတော့ပြောနေတဲ့အုပ်ကလည်းတအုပ်ရှိတယ်ဆ
ို
တော့ဒီအချက်မြင်နှစ်ခုပေါ်မှာကွန်ဇော်ရဲ့သဘောထားဘယ်လိုရှိလဲဘယ်လိုမြင်လဲ
ဆိုတော့ဒါကတော့ဘန်ကောက်မှာရောနိုင်ငံတကာမှာရောမြန်မာအယူစောင့်ကြည့်တဲ့သူတွေလေ့လာနေတဲ့သူတွေအိနေချင်းအစိုးရတွေပြီးတော့မြန်မာပြည်နဲ့ပတ်သက်လို့မြန်မာပြည်နဲ့ပတ်သက်ရင်စိုးရိမ်မကင်းဖြစ်နေတဲ့သူတွေတော့ donor country ကရှိတဲ့အစိုးရတွေအနောက်နိုင်ငံဆိုရရင်လည်းပါပါတယ်အဲ့အရာတွေသုံးသက်ချက်နှစ်ခုသွားတွေ့တာပေါ့ခုနကကိုကျော်ကပြောသားသုံးသက်ချက်ပါပဲတကယ်တကယ်မှာတော့မြေပြင်မှာတော့မြန်မာစစ်တပ်ကစစ်ရှုံးနေပြီလို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့မြေပြင်မှာရှိတဲ့ရခိုင်စစ်မျက်နှာနဲ့ကချင်စစ်မျက်နှာကိုကြည့်မယ်ဆိုရင်စစ်ရှုံးနေပြီဆိုတော့ကျွန်တော်မြင်ရတယ်ပေါ့ဒါပေမဲ့နိုင်ငံတကာကအခုတည်းမေးနေတာကစစ်ရေးနဲ့ဖြည့်ရှင်းလို့ရမှာလားနိုင်အောင်တိုက်နိုင်မှာလားဆိုတဲ့မေးခွန်းကိုတို့မေးခဲ့တယ်ပြန်ကြည့်မယ်ဆိုအဲ့မေးခွန်းကိုမေးခဲ့တာသုံးနှစ်ရှိပြီလို့ကျွန်တော်ပြောလို့ရတယ်2021ကလည်းအဲ့မေးခွန်းမေးခဲ့တယ်2022မှာလည်းအဲ့မေးခွန်းထပ်မေးတယ်2023မှာလည်းဒီမေးခွန်းကိုပြန်လာမေးတယ်ဒါပေမဲ့အဲ့မေးခွန်းတွေကိုမေးနေတဲ့အချိန်မှာပဲမေးနေတဲ့သူတွေကမြေပြင်အခြေအနေကိုတော့နားလည်ဖို့လိုတာပေါ့ဒီနေ့မြေပြင်အခြေအနေမှာ စစ်ကောင်စီနေတဲ့မြေပြင်စစ်ကောင်စီနေတဲ့ပိုင်နက်တွေသူတို့ရဲ့နေမြေတွေဘလောက်ဆုံးရှုံးခဲ့ပြီလဲဘလောက်ထိန်းထားလဲတဲ့ကိစ္စနိုင်တိုင်းတာကြည့်မယ်ဆိုရင်ကျွန်တော်ချက်တွေ့နေတယ်နောက်တစ်ခုကတော့2029နဲ့ဆခဲ့တဲ့စစ်စင်ရေးမှာစစ်ကောင်စီဘက်ကဘလောက်ဆုံးရှုံးခဲ့တယ်လဲဒီဘက်ကဘလောက်အသာစီးရခဲ့တယ်ဆိုတဲ့ချက်လက်တစ်ခုထပ်ကြည့်မယ်ဆိုရင်လဲကျွန်တော်တို့အာစီရရရှုံးနိုင်လားနိုင်နိုင်လားဆိုတာအဖြေထွက်နိုင်အဖြေထွက်နေပြီလို့ကျွန်တော်တို့မြင်တယ်ပေါ့နော်နောက်အပြင်ရခိုင်နဲ့ကချင်ပြည်နယ်တော်ဖယ်ပြီးတော့အရှမ်းပြည်ကရင်နီနဲ့ကရင်မှာကျွန်တော်တို့ကြည့်မယ်ဆိုရင်လဲအဲ့ဒီကမြေပြင်အနေထားတွေကိုကြည့်မယ်ဆိုရင်လဲမြန်မာစစ်တပ်ကရှုံးနေတာကိုကျွန်တော်တို့တွေ့ရတယ်ဘယ်သူနိုင်နေလဲဆိုတော့လဲကျွန်တော်တို့တွေ့ရတာဖြစ်ပါတယ်အဲ့တော့အဲ့လိုခါမှာတစ်ခါထပ်ပြောတယ်နိုင်ငံကလည်လာတဲ့သူတွေကတန်တမန်တွေလည်းပါတယ်မန္တလေးမကြသေးဘူးနေပြည်တော်မကြသေးဘူးရန်ကုန်မကြသေးဘူးဆိုပြီးထပ်ပြောတယ်ဆိုတော့ပြောချင်တာကအဲ့တော့ဒီဘက်ကလူတွေကလည်းပြဿနာဒီဘက်လူတွေပြန်မေးတာအဲ့ဆိုကျွန်တော်တို့ goal post တွေကို goal line တွေကိုကျွန်တော်တို့ light ရွှေ့နေအများနဲ့ရွှေ့နေဒီ goal သွင်းပြီဒါပေမဲ့နောက်တစ်ခုထပ်ရွှေ့ပြီးတော့ဒီ goal ကိုသွင်းရအောင်မယ်ဆိုပြီးပြောတယ်ပေါ့ goal post တွေကိုသူကအများနဲ့ light ရွှေ့နေကြတဲ့အခါပြဿနာတက်တာပေါ့ဆိုတော့အဲ့လိုပြဿနာတက်တဲ့အခါကျတော့ဘာလဲဆိုတော့စစ်တပ်ကိုဗဟိုပြုပြီးစဉ်းစားတဲ့အုပ်စုအဲ့ဒါအင်းနီဂျင်းနိုင်ငံတွေပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတချို့ပါတယ်အထူးသဖြင့်တရုတ်နဲ့အိန္ဒိယပေါ့အဲ့နိုင်ငံတွေနေရာနေပြီးတော့ဟလာဘာဖြစ်နေရလဲဘာဖြစ်နေလဲယောဂါလဲဆိုတော့အခုကျွန်တော်တို့ကပြောနေတဲ့ကြားတွေကိုအသက်သွင်းတဲ့ယောဂါဖြစ်နေလို့ကျွန်တော်ပြောလို့ရပါတယ
်ခုနားဆင်နေရတာကတော့ AR သတင်းဌာနကတင်ဆက်နေတဲ့အက်ဒီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ဒီအမြင်မျိုးမျိုးရှိနေပေမဲ့လည်းခုနကွန်ဆော်ပြောသလိုပဲကျွန်တော်တို့မြန်မာနိုင်ငံထဲကလက်ရှိပဂတိအခြေအနေကတော့စစ်တပ်ကအကြီးအကျယ်ဆစ်ရှုံးနေတယ်တိုင်းနယ်ပြည်နယ်တွေမှာအကြီးအကျယ်ဆစ်ရှုံးနေတယ်အခုကျွန်တော်တို့ဒီမီဒီယာစာမျက်နှာတွေမှာမြင်နေရတဲ့ဟလာမျိုးသိမ်းတိုက်ပွဲတွေဆိုတဲ့အခြေအနေထက်မြေပြင်မှာပိုဆိုးတယ်ဘာကြောင့်လဲဆိုတော့တချို့နေရာတွေကဒီတိုက်လို့ရပြီးပြီမကြင်ညာတာပဲရှိတယ်လူထုကိုထိမှဆိုလို့မကြင်ညာတာပဲရှိတယ်အဲ့လိုနေရာတွေအများကြီးပဲဒီမြန်မာနိုင်ငံရဲ့မြေပုံကနေဟုတ်ထိတ်ကနေအမိဖြားအထိနေရာတွေအများကြီးတင်းယူထားတဲ့နေရာရှိရဒါပေမဲ့မကြင်ညာသေးတာပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာခုနလိုမျိုးနိုင်ငံတွေကဘာကြောင့်အပြည့်မချေမုန်းနိုင်ဘူးလဲဆိုတော့သူတို့တောင်နားထောင်ကြည့်ရင်သူတို့ချေမုန်းလိုက်မှာကိုစိုးရိမ်နေတဲ့ပုံစံမျိုးတောင်ဖြစ်နေတယ်လို့ခံစားမိတယ်ဆိုတော့ဘာကြောင့်ဒီလိုစိုးရိမ်နေတာလဲ
ကျွန်တော်မြင်နှစ်ပိုင်းရှိတယ်ထင်တယ်နံပါတ်1ကျွန်တော်ပြောချင်တာစစ်ကောင်စီနဲ့စစ်တပ်ကိုခွဲကြည့်ကြအောင်စစ်ကောင်စီဒီနေ့ပြိုကွဲသွားမယ်ဆိုရင်စစ်ကောင်စီခေါင်းဆောင်တွေထွက်သွားမယ်ဆိုရင်ဒီနေ့ရန်ကုန်မြို့မှာရောရန်ကုန်မြန်မာနိုင်ငံမှာရှိတဲ့မြို့ကြီးတွေမှာရောရှမ်ပိန်ပလင်းတွေဖွင့်ကြမယ်ပြီးတော့လမ်းပေါ်မှာဘီယာတွေချောင်းစီးသွားနေတာပေါ့နော်မြန်မာပြည်သူတွေကဘလောက်ထိဒီစက်ကောင်စီကိုရုံရှာမုန်းတီးနေတယ်ဆိုတော့ကျွန်တော်တွေ့ရမှာဖြစ်တယ်နံပါတ်1ကတော့ကျွန်တော်မြင်တာကတော့စစ်တပ်ပြိုကွဲသွားမယ်ဆိုရင်တော့စစ်တပ်ပြိုကွဲသွားမယ်ဆိုရင်တော့မြန်မာနိုင်ငံသွေးချောင်းစီးသွားမယ်ဟလာအစစ်စစ်မှာပြိုကွဲသွားနိုင်တယ်ပြည်တွင်းစင်းတဲ့ဒုက္ခတွေရဲ့ဒဏ်တွေကိုသူတို့ကခံရမယ်ဆိုတဲ့အမြင်တွေကိုအိန္ဒိယနိုင်ငံတွေပေါ့နော်တရုတ်နိုင်ငံအိန္ဒိယနိုင်ငံတရုတ်နိုင်ငံအိန္ဒိယနိုင်ငံထိုင်းနိုင်ငံတွေကမြန်မာနိုင်ငံအစိမ့်စိမ့်ပေါ်မှာပြိုကွဲသွားမယ်မင်းမဲစရိုက်တွေပုံများလာမယ်ပြည်တွင်းစင်းတဲ့ဒုက္ခတွေရဲ့ဒဏ်ကိုသူတို့ခါးစီခံရမယ်ဆိုတဲ့အမြင်ပေါ့ဒါကြောင့်ဒါတွေကိုပြန်ပြီးထိမ့်မှာတော့ဆုံးဖြတ်ကြရင်စစ်တပ်ကပဲပြန်ပြီးထိမ့်နိုင်ရမယ်စစ်တပ်နဲ့ပဲညှိရမယ်ဆိုတဲ့ကိစ္စမျိုးကိုသူတို့ပြောလာတာပေါ့တဘောကပြောချင်တာကတော့ကျွန်တော်တို့ကနောက်ဆုံးပြကြတော့ဟစ်တလာနဲ့ပဲစကားပြောရမယ်ဆိုတာမျိုးဖြစ်နေတာပေါ့နော်အဲ့တော့ဒီဘက်ကကျွန်တော်တို့အေရှားသူတွေကနေပြီးတော့ဥရောပနိုင်ငံတွေကိုသွားပြီးတော့ခင်ဗျားတို့စစ်ပွဲကိုရက်ပြီးတော့ခင်ဗျားတို့ဟစ်တလာနဲ့စကားပြောရမှာချေရောက်ပြီလို့ပဲပြောတယ်သူတို့ဘယ်လိုခံစားရမလဲအဲ့ဒါမျိုးပေါ့နော်ဆိုတော့အဲ့ဒါကအခုကြာပြဿနာအခုအဲ့ပြဿနာတက်နေတယ်လို့ကျွန်တော်ကတော့ထင်တယ်အဲ့ဆိုရင်ချက်ကိုအဓိကကြီးရတာဘာလဲဆိုတော့အဓိကကြီးရဘာလဲဆိုတော့အဲ့ဆိုရင်ချက်ကိုခြေဖြတ်မှာတော့လက်နဲ့ကင်တိုက်နေတဲ့ဗမာတော်လိုင်းအုပ်စုနဲ့ EAO EAO အုပ်စုတွေပဲဖြစ်တယ်လို့ကျွန်တော်တို့ထင်တယ်။အဲတော့ဒါကြောင့်ကျွန်တော်မြင်တာကတော့အခုထင်ရထားတဲ့နေမြေတွေမှာ local governance လို့ခေါ်တဲ့ခလာဒေသနာအုပ်ချုပ်ရေးတွေကိုထူထောင်မဲ့ကိစ္စတွေမှာတာဝန်ပိုရှိလာတယ်လို့ကျွန်တော်မြင်တယ်။အဲတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးပေါ့နော်။ခုနစစ်ကောင်စီပြောတဲ့တမတော်နေ GM ကြီးမန်းချက်တွေနဲ့လည်းတချို့ဟာတွေစင်စင်မှာပေါ့နော်။အဓိကတော့ငင်းငင်းနဲ့တည်ငြိမ်ရေးတွေအဲ့ဒါတွေကိုအမြဲဆုံးအဲ့ထင်းထွက်ထားတဲ့နေမြေတွေမှာဒီစောင့်နိုင်မှုတရားဥပဒေစိုးမိုးရေးစိုးမိုးတရားဥပဒေစိုးမိုးရေးရှိနိုင်မှုအဲ့ဒါတွေကိုမြင်လာတဲ့အဲ့ဒါတွေကိုပို့ပြီးပြလာနိုင်မယ်ဆိုရင်အဲတိုင်းတောင်လိုင်းအုပ်စုတွေအနေနဲ့အိုင်းပြည်ကိုတည်ငြိမ်ဆက်ပြီးရထိန်းသွားနိုင်နေဆိုတဲ့အမြင်ကိုပြနိုင်တာပေါ့ အဲ့ဒါပို့ပြီးတော့အရေးကြီးလာတယ်အဲ့လိုလုံနိုင်ပြီဆိုရင်လည်းကျွန်တော်မြင်တာကတော့ဒီဘက်ကတောင်လိုင်းအုပ်စုတွေရဲ့အမြင်တွေကိုပို့ပြီးတော့လက်ခံလာမယ်လို့ကျွန်တော်မြင်တယ်စစ်တပ်ပြိုသွားလဲတိုင်းပြည်ကတည်ငြိမ်ကြောင်းနဲ့ဆက်ပြီးရှိနေမယ်ဆိုတဲ့အမြင်ကိုလက်ခံတဲ့အမြင်တွေပို့ပြီးများလာမယ်လို့ကျွန်တော်ကတော့ထင်တယ
်ဆိုတော့ဒီစစ်တပ်ပြိုသွားလို့ရှိရင်ဒီတက်လာမယ်ဟလားဒီတော်လိုင်းတက်တွေနဲ့ ERO အဖွဲ့တွေကဒီနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးနဲ့ဟလားဒီအုပ်ချုပ်ရေးကိစ္စတွေကိုဒီမစွမ်းဆောင်နိုင်လောက်ဘူးမထိန်းချုပ်နိုင်လောက်ဘူးပေါ့နော်ဒီလိုမြင်တဲ့အမြင်မျိုးကပို့ပြီးတော့ဟိုကြီးနေတဲ့အတွက်ကြောင့်တချို့နိုင်ငံတွေကဒီအပြောဆိုမျိုးဒီအတန်မျိုးထွက်လာတဲ့သဘောလို့သုံးသပ်မိတာပေါ့လေ
ကျွန်တော်မြင်တာကတော့အဲ့လိုဆိုရင်အဲ့ဒီအဖွဲ့အစည်းတွေကိုပို့ပြီးအားကောင်းအောင်ကူညီရမှာနိုင်ငံတကာနဲ့အင်းကြီးချင်းတွေရဲ့တာဝန်လို့ကျွန်တော်မြင်တယ်အဲ့ဒါအဓိကအဲ့ဒါကိုပြောရမယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုအဲ့ဒါကိုစိတ်ဝင်စားတဲ့သူတွေရှိနေတယ်ဥပမာ American အစိုးရနေပြီးတော့အခု ASEAN အထိပေါ့နော်အဲ့နိုင်ငံတွေထိုင်းနိုင်ငံအပါဝင်ပေါ့အဲ့နိုင်ငံတွေနေပြီးတော့အခု EAO ERO နဲ့တခြားတော်လိုင်းအုပ်စုတွေကိုသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာခုနပြောတဲ့တင်ငယ်ရေးတို့အုပ်ချုပ်ရေးတို့စီဝိုင်းပြန်လဲလက်ပတ်ဖို့ကိစ္စတို့ပညာရေးကိစ္စတို့ဟလားကျန်းမာရေးကိစ္စတို့ပြန်လဲလက်ပတ်နိုင်ဖို့အတွက်ကိုအဲ့ Local Governance ကိစ္စကိုအဲ့ဒီဒေါ်လာနိုင်ငံနေနဲ့အဲ့ဒီနိုင်ငံကကူညီရမယ်လို့ကျွန်တော်ထင်တယ်။အဲ့လိုဂိုးတိုင်းနေဂိုးတိုင်းနေရွှေ့ပြီးမင်းကုန်းနေမင်းနေမယ်စာ။ဆိုတော့ကူညီပေးရမယ်လို့ကျွန်တော်ကတော့ထင်တယ်။နောက်ပြီးတော့မြန်မာပြည်ရဲ့ fragmentation လို့ခေါ်တဲ့အစိတ်စိတ်ဘဝဖြစ်သွားနေအစိတ်ပိုင်းတွေဖြစ်နေတယ်ဆိုတော့အမြင်အားလဲအဲ့ဒီအမြင်အားလဲတကယ်တကယ်တော့ပြန်ပြီးကျွန်တော်တို့ပြန်ပြီးဒီဘက်က perspective ကိုပြောမှာပါလဲဆိုတော့မြန်မာနိုင်ငံဟိုအရင်ကတည်းကတိုင်းပြည်တစ်ခုအနေနဲ့ရှိကြတာမဟုတ်ဘူးဆိုတဲ့အမြင်ပဲဖြစ်တယ်။ဒါပြည်တခြားဖန်တီးခဲ့တဲ့ဗီဒီရှာကနေပြီးဖန်တီးခဲ့တဲ့နိုင်ငံတစ်ခုပဲကျွန်တော်တို့ဖြစ်တယ်။ဒါတော့မြန်မာနိုင်ငံဟာပြန်ကြည့်မယ်ဆိုရင်ကရင်ရှမ်း၊ကချင်း၊မွန်၊ပမာအဲ့ဒါတွေပြန်ကြည့်မယ်မြန်မာနိုင်ငံဒီလိုပဲအရင်ကတည်းကဟာ fragmentation လို့ခေါ်တဲ့စိတ်ပိုင်းတွေပဲသူတို့ကနေခဲ့တာဖြစ်တယ်။ဆက်အဲ့ဒါကိုကျွန်တော်တို့သဘောပေါက်မယ်ဆိုရင်တော့ဒီနေ့ fragmentation လို့ပြောနေတဲ့မြန်မာပြည်ကအစိတ်အမှောင်ဖြစ်သွားနေတယ်စိတ်ပိုင်းလည်းဖြစ်နေတယ်ဆိုတာကြောက်စရာမလိုလို့ကျွန်တော်တို့မြင်တယ
်။ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ
်။ကျေးဇူးတင်ပါတယ်
ဟုတ်ကဲ့အခုနားဆင်ကြရတာကတော့ AOD သတင်းဌာနကပတ်စင်တင်ဆက်နေတဲ့ Editor စကားဝိုင်းအစီအစဉ်ဖြစ်ပါတယ်အခုလိုနားဆင်ပေးခဲ့ကြသူတွေကိုလည်းလက်ရှိကြုံတွေ့နေကြရတဲ့အခက်အခဲအကျက်အတဲတွေကြကအမြန်ဆုံးလွတ်မြောက်ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ခင်ဗျာ